မြောက်အတ္တလန္တိတ်စစ်စာချုပ်နေတိုအဖွဲ့ဝင်ဖြစ်ရေးဆွေးနွေးနိုင်ငံရဲ့ရှောက်ထားချက်ကိုဟန်ဂရီလွှတ်တော်မှတင်းလာနေကမဲခွဲအတည်ပြုလိုက်ပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားနိုင်ငံကိုတိုးချဲ့တုံ့ပြန်လိုကြတဲ့နေတိုအဖွဲ့ကတော့ဆွီဒင်ကိုအဖွဲ့ဝင်အဖြစ်အတည်ပြုနိုင်ရေးနှောင့်နှေးနေတဲ့အပေါ်စိတ်ပြက်လက်ပြက်ဖြစ်ခဲ့ကြရတာပါဒါပေမဲ့လည်းအဖွဲ့ဝင်လျှောက်ထားမှု၁၈လထဲရောက်လာချိန်မှာအခုတော့အတည်ပြုနိုင်ခဲ့ကြပါပြီဟန်ဂရီအစိုးရကလရယ်နဲ့ချေကန့်ကွက်နေတာကိုလွှတ်တော်အမတ်တွေက၆ခါမဲ188မဲကန့်ကွက်မဲ6မဲနဲ့မဲခွဲထောက်ခံလိုက်ကြတာဖြစ်ပါတယ်ဆွီဒင်ကိုနေတိုအဖွဲ့ဝင်အဖြစ်ထောက်ခံရေး2022ခုနှစ်ဇူလိုင်လကတည်းကဝန်ကြီးချုပ်ဗစ်တာအိုပန်အစိုးရအဖွဲ့ကတင်သွင်းထားတာဖြစ်ပါတယ်။ဒါပေမဲ့လည်းအာဏာရပါတီကလွှတ်တော်မှာဆန့်ကျင်ကာကွယ်နေခဲ့တာကြောင့်ရှေ့ဆက်မတိုးနိုင်ပဲကြန့်ကြာနေခဲ့တာဖြစ်ပါတယ်။အဖွဲ့ဝင်30တနိုင်ငံစလုံးရဲ့ထောက်ခံမှုရမှသာနေတိုအဖွဲ့ဝင်ဖြစ်ခွင့်ရှိတာပါ။ဆွီဒင်ရဲ့ရှောက်ထားမှုကိုတူရကီနိုင်ငံကပြေခတဲ့လမှာထောက်ခံခဲ့ပြီးတဲ့နောက်ဟန်ဂရီနိုင်ငံကအခုလိုနောက်ဆုံးမဲခွဲထောက်ခံလိုက်ကြတာဖြစ်ပါတယ်။ဆွီဒင်ဝန်ကြီးချုပ် Olof Kristersson ကတော့ဒါဟာသမိုင်းဝင်နေတဲ့နေဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။